တရုတ်နဲ့ရှင်ပြိုင်မှုကိုအမေရိကန်ကကြိုဆိုပေမဲ့ပဋိပက္ခဖြစ်လာစေမယ့်အခြေအနေတွေကိုတားဆီးရေးတန်းတူညီများတဲ့သတ်မှတ်ချက်တွေအကာအရံတွေရှိဖို့လိုတဲ့အချက်ကိုရှင်းရှင်းလင်းလင်းဖြစ်အောင်မကြခင်ပြုလုပ်မဲ့တရုတ်နဲ့ဆွေးနွေးပွဲမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကပြောကြားမှာဖြစ်တယ်လို့မနေ့ကအမေရိကန်အဆင့်မြင့်အရာရှိတဦးကပြောပါတယ်။ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးနှစ်ခုအနေနဲ့ပြိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးတာဝန်ရှိတဲ့နည်းလမ်းတွေလိုအပ်နေတယ်လို့တရုတ်နိုင်ငံထင်ကျင်းမှပြုလုပ်မဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းရီနဲ့ရှာမန်တို့ရဲ့ဆွေးနွေးပွဲမတိုင်ခင်မှာအခုလိုအမေရိကန်အဆင့်မြင့်အရာရှိကပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်ဆိုရကြားရိုးရွင်းနေတဲ့ဆက်ဆံရေးကိုနှွေးထွေးနိုင်မဲ့အလားအလာကိုနှစ်ဖက်လုံးကတွက်ဆနေချိန်မှာအခုလိုပထမဆုံးအကြိမ်အစိုးရနှစ်ဖက်ကြားမျက်နှာချင်းဆိုင်အဆင့်မြင့်တွေ့ဆုံပွဲဖြစ်ပါရဲ့ရှင်။